မေရိကန်ပြည်တော်စုမှနိုဝင်ဘာလ6ရက်အင်္ဂါနေ့ကျရင်တက်တန်းဝဲရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပါတယ်ဒီရွေးကောက်ပွဲတွေရဲ့ရလဟာသမ္မတဒေါ်နယ်ထရန့်ရဲ့ကြံတဲ့နှစ်နှစ်တာတက်တန်းကာလမှာအမေရိကန်ရဲ့နိုင်ငံရေးအာဏာချိန်ဝင်ရှာဖို့ရေးပါတဲ့တက်ရောက်မှုတွေဖြစ်သွားနိုင်ခြင်းရှိတယ်ဖြစ်ပါတယ်ဂျင်မဲလုံရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
အင်္ဂါနေ့ရွေးကောက်ပွဲမှာအောက်လွတ်တော်အမှတ်နေရာ435နေရာစလုံးအပြင်အထက်လွတ်တော်အမှတ်နေရာ100ရဲက35နေရာနဲ့ပြည်내အုပ်ချုပ်ရေးမှူး36နေရာအတွက်မဲပေးရွေးချယ်ကြရမှာပါမဲဆွေစီယုံပွဲနောက်ဆုံးရက်တွေမှာတော့သမ္မတထရမ့်ကလူဝင်မှုကြီးကြပ်ရေးဆန္ဒကိုအဓိကပြောဆိုပြီး Republican Party ကိုထောက်ခံသူတွေမဲသွားပေးကြအောင်တွန်းအားပေးစီယုံပါတယ
် Republicans want strong borders, no crime, no chaos and no caravans.
Republican တွေလူချင်းအားခိုင်မာတဲ့နေဆက်တွေဖြစ်ပြီးရဇဝမှုဗျံပဒအခြေအနေနဲ့ရွှေပြောင်းဝင်ရောက်လာမဲ့လူတိုင်းစီကြီးတွေကိုမလိုချင်ပါဘူးDemocrat တွေကတော့နေဆက်တွေကိုဖွင့်ထားခြင်းပြီးလူတိုင်းစီကြီးတစ်ခုပြီးတစ်ခုကျွန်တော်နိုင်ငံထဲဝင်လာအောင်ဖိတ်ခေါ်ခြင်းပါတယ်။ဒါဟာရာဇဝမှုတွေထူပြောလာမယ့်ကိစ္စပါ
။ Democrat တွေကတော့ကျမ်းမာရေးဆောင်ရှောက်မှုဆိုင်ရာနဲ့သမ္မတ Trump အုပ်ချုပ်တဲ့ပုံစံတွေကိုအဓိကပြောဆိုကြပြီးမဲသွားပေးသူအခြေအတွက်များဖို့အတွက်သမ္မတ Hon Barack Obama လိုထိတ်တန့် Democrat တွေရဲ့အကူအညီနဲ့စီယုံပြောဆိုနေပါတယ်။
You can choose a bigger, more hopeful, more generous vision of America.
ပို့ပြီးတော့ကြီးမားတဲ့ညှော်လင့်ချက်တွေပို့ရှိလာစေမယ်။သဘောထားစေတနာပို့ပြီးတော့ကြီးမားတဲ့အမြင်ရှိတဲ့အမေရိကန်နိုင်ငံတစ်ခုဖြစ်လာဖို့ရွေးချယ်နိုင်ပါတယ်။ဒါပေမဲ့ဒီလိုဖြစ်အောင်လုပ်ဖို့မဲသွားပေးကြပါလိမ့်မယ်
။ဒီရွေးကောက်ပွဲမှာဒီမိုကရက်တွေအသာစီးရဖို့မျှော်လင့်ထားကြတယ်လို့ Brookings Institute ကလေ့လာသုံးသပ်သူ John Hudek ကပြောပါတယ
် Right now it does look like Democrats will do quite well in House races probably enough to take back majority control
အောက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်တွေအတော်လေးအခြေအနေကောင်းမဲ့ပုံရှိနေပါတယ်အောက်လွှတ်တော်ကိုထိန်းချုပ်နိုင်မဲ့အများစုအရေးအတွက်ရသွားနိုင်ခြင်းရှိပါတယ်အထက်လွှတ်တော်ကတော့ Republican တွေလက်ထက်မှာဆက်ပြီးတော့ရှိသွားနိုင်ပြီးအတော်လေးကွဲကွဲပြားပြားဆက်ဖြစ်နေပါလိမ့်မယ
်အထက်လွှတ်တော်အမှတ်နေရာ100မှာလက်ရှိအားဖြင့် Republican Party က52နေရာဒီမိုကရက်ပါတီက49နေရာနဲ့ရီပပ်လီကန်တွေအနည်းငယ်အသာရထားတာကိုဆက်ထိန်းထားနိုင်မယ့်အလားအလာရှိနေတာပါပါတီနေရာစလုံးကမဲဆန္ဒရှင်တွေအတွက်သမ္မတထရမ့်ကိုယ်တိုင်ဟာအဓိကကိစ္စရပ်တစ်ခုဖြစ်နေတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်သမ္မတဟာတမိုင်းအစဉ်အလာကိုအန်တုရင်ဆိုင်နေရတာဖြစ်တယ်လို့လေ့လာသူခိုင်ကွန်ဒစ်ကပြောပါတယ်
Again, the midterm history is pretty stark in that the president's party usually loses ground in the midterms. Just a question.
တောင်ဝဲရွေးကောက်ပွဲတမိုင်းကအတော်လေးကိုရှင်းပါတယ်။လက်ရှိသမ္မတရဲ့ပါတီဟာဒီရွေးကောက်ပွဲမှာရှုံးနေရှိပြီးဒီကရန်ကြည့်ရမှာကဘယ်လောက်အထိရှုံးမလဲဆိုတာပါပဲ။အခုသမ္မတလိုမျိုးလူကြိုက်နေတဲ့သမ္မတလက်ထက်မှာအဲ့ဒါကပိုမှန်ပါတယ်
။အော်လွတ်တော်ကိုဒီမိုကရက်တွေကပြန်ပြီးထိန်းချုပ်နိုင်မယ်ဆိုရင်တော့သမ္မတဆန်မြဲကျန်တဲ့တက်တန်းနှစ်နှစ်အပေါ်အပြောင်းလဲတွေနဲ့ရိုက်ကတ်နိုင်ခြင်းရှိနေပါတယ်။အခုရွေးကောက်ပွဲမှာဝင်ပြိုင်တဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းအကြီးအကျယ်ဟာလည်းအရင်အရင်ရွေးကောက်ပွဲတွေထဲစံချိန်တင်ပုံများပြီးရုပ်တံကြော်ညာတွေနဲ့အပြိုင်အဆိုင်မဲဆွယ်စီးယုံနေကြပါတယ်။လက်ရှိနိုင်ငံရေးအကြောင်းခံအခြေအနေတွေကြောင့်အစဉ်အလာကိုဖောက်ထွက်တဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေဒီနှစ်မှာပုံများလာတာလို့လေ့လာသူတွေကသုံးသပ်ပါတယ်။အောက်လွှတ်တော်ရွေးကောက်ပွဲမှာအမျိုးသမီးအမတ်လောင်း238ဦးအထက်လွှတ်တော်အတွက်23ဦးနဲ့ပြည်내အုပ်ချုပ်ရေးမှူးနေရာအတွက်16ဦးဝင်ရောက်ရှင်ပြိုင်နေကြပြီးအနာဂတ်မှာဒီထက်ပိုများလာနိုင်တယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ